NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပြီးဒေသခံရွာသားထောင်ကျော်ဟာစစ်ဘေးတင်းရှောင်နေရပါတယ်။အလားတူတိုင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ UWSA ဝါတပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တွေကြားမှာလည်းစစ်ရေးတင်းမာမှုတွေဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တွင်စစ်ရေးတင်းမာတဲ့အခြေအနေကိုတော့ VOA ထိုင်းချီဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းကန်မြို့နယ်ထဲမှာ NCA ပြည်ရစာချုပ်လက်မှတ်ရေးသူးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေစေလို့ RCSS ရဲ့ပြောရေးစုခွင့်ရှိသူပူမူကြီးဆိုင်းလာကပြောပါတယ
်။ဒီနေ့တော့ပြည်ရတပ်တွေကဒုံလောတပ်ကနေလက်နက်ကြီးနဲ့ကျွန်တော်တို့ရှိမထင်တဲ့နေရာမှာမှန်းဆပြီးတော့လမ်းပစ်နေကြတယ်။ဒီရက်နေ့ကနေစပြီးတော့တိုက်ပွဲတွေဖြစ်လာတဲ့အချိန်မှဖြစ်ပါတယ်။ကျွန်တော်တို့ဒီမူရစီဝါနဲ့တရှိကာကိုရေးဖြစ်ဆက်ရတယ်လို့အစိုးရနဲ့ပူးပေါင်းပြီးဆောင်ရွက်ဖို့စီစဉ်ရှိခဲ့တယ်လို့တော့ဝင်မလဲခုလက်ရှိအနေထားမှာတော့ကျွန်တော်တို့ကပြည်သူလူထုဒေသခံတွေနဲ့ပူးပေါင်းပြီးတော့ဒီလုပ်ငန်းကိုလှုပ်ဆောင်နေတဲ့နေရာမှာအစိုးရတပ်တွေကကျွန်တော်တို့ကိုစစ်သားစုဆောင်မှုလက်ချင်းရေးတွေလုပ်နေတဲ့နေရာဆိုပြီးတော့ကျွန်တော်တို့ကိုဝင်တိုက်တာပဲဖြစ်ပါတယ်။
တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့မိုင်းကန်မြို့နဲ့နားပွဲချေးရအုပ်စုအတွင်းကမူရစီဝါတပ်ဖြတ်ရေးခန်းကိုမြမတမတော်ကနေအော်တိုဘာလ၁ရက်နေ့ကနေစပြီးဝင်ရောက်တိုက်ခတ်ခဲ့တယ်လို့ဘူမူကြီးဆိုင်လာကပြောပါတယ်။ကာလတန်ကြာတိုက်ပွဲရတနေရကနေအော်တိုဘာလဇန်းကနေစပြီးတော့ဒီကနေ့အထိနှစ်ဖက်စီးရဲသိမ်းမှမှုတွေဖြစ်ပွားနေတာပါ။တောင်ပိုင်းရှမ်းပြည်တမတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူးထားတဲ့ဖွဲ့ဖြစ်ပြီးတမတော်အနေနဲ့ NCA စာချုပ်ပါကတိချိုးဖောက်ပြီးဝင်ရောက်တိုက်ခိုက်တာဖြစ်ပြီးအခုလိုစီးရဲသိမ်းမှနေမှုအတွက်နှစ်ဖက်တွေ့ဆုံဖြေရှင်းသွားမယ်လို့လည်းဘူမူကြီးဆိုင်လာကပြောပါတယ်။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုကိုတော့အတိမပြုတ်နိုင်သေးသလိုမြမတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့် 1.1 ကျေးရွာ 1 ကုန်းစာကျေးရွာ နာဘောကျေးရွာအုပ်စုကဒေသခံ 2,000 နီးပါးဟာဒုံလောကျေးရွာဘက်မှာစစ်ဘေးသိမ်းရှောင်နေရသလိုနေထိုင်စားသောက်ရေးသွေးအခက်အခဲရှိနေတယ်လို့ဒေသခံဆိုင်ခန့်ဦးကပြောပါရယ
်။အခုရောဆယ်စမြတ်ဆက်ဖြစ်တဲ့တော့အခုညည်းလို့ပါပေါ့နော်။ကျွန်တော်ကြည့်အောင်ကြည့်ပါလေပုံစံစုံတွေနဲ့လည်းတူအရွာကြီးမဟုတ်လေကြွားတေးလေးပဲဟိုသားဖို့တတ်ဖို့အချင်းကြီးနောက်ပြီးတော့အဲဒီကက်ကယ်ကြီးအဖက်ရဲ့တစ်ခါမှမရသေးဘူးပေါ့နော
်လက်ရှိစစ်ဘေးရှောင်ရွာသားတွေကိုတုံလောကြီးရွာဘုံကြီးเจ้าမှာခိုးလုံနေရတယ်လို့အကူအညီတွေလိုအပ်နေစေချင်းနေမှာရှိနေပါတယ်အလားတူရှမ်းပြည်နယ်အရှေ့ပိုင်းမှာရှေပြုတ်နေတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ဝါတပ်ဖွဲ့ UWSA နဲ့အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDAA မိုင်းလာတပ်ဖွဲ့တို့အကြမ်းမှာလည်းစစ်ရေးသိမ်းမှမှုတွေဖြစ်ပွားနေပါတယ်စက်တင်ဘာလ28ရက်နေ့ကဝါတပ်ဖွဲ့ UWSA စစ်တီအင်အား600ကနေတိုက်ပွဲဝင်တန်ချက်ကာက5စီးနဲ့တူကျိုင်းတုံနဲ့မိုင်းလာမြို့နယ်ရမ်းမှာရှိတဲ့အထူးဒေသလေးမိုင်းလာတပ်ဖွဲ့အခြေစိုက်ရာလွယ်ဆန်းစုံလွယ်ကျူးစာတပ်စခန်းနဲ့မိုင်းလာနယ်ဝင်ဘာမတ်ဖိုင်ဂိတ်စခန်းကိုတင်ပိုက်လိုက်ပြီးမိုင်းလာစစ်တီ150ခန်းကိုလည်းဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ် UWSA ဝါတပ်ဖွဲ့အနေနဲ့မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့ရဲ့စခန်းတွေကိုတင်ပိုက်ခဲ့တာနဲ့ပတ်သက်လို့ရှမ်းပြည်နယ်ရေးလှစ်လာသူရှမ်းတန်တော်စစ်သတင်းဌာနအက်ဒီတာချုပ်စိုင်းမင်းကအခုလိုပြောပါတယ
်အခါလူမျိုးတွေကကိုပိုင်အုပ်ချုပ်ခွင့်ရဒေတာမရှိသေးဘူးအဲ့ဒီအတွက်ဒီမင်္ဂလာထိန်းချုပ်ထားတဲ့ဒီထူးဒေတာလေးနေနေကိုအခါကိုပိုင်အုပ်ချုပ်ခွင့်ရဒေတာအဖြစ်တတ်မှတ်ပေးဖို့မင်္ဂလာတပ်ဖွဲ့ကတွားရောက်တောင်းဆိုတာရှိတယ်။အဲ့ဒီတောင်းဆိုတဲ့အပေါ်မှာဝါတပ်ဖွဲ့ကတော်တော်လေးစိုးရိမ်တဲ့အနေအထားရောက်သွားလိမ့်မယ်လို့မြင်မိပါတယ်။ဒါဆိုတော့အဲ့ဒီဝါတပ်ဖွဲ့ကလည်းဒီတန်လွန်ရှေ့ချမ်းအားလုံးကိုဝါကိုပိုင်ပြည်နယ်အဖြစ်တတ်မှတ်ပေးဖို့လို့ဆန္ဒရှိတယ
်။မနေ့ကမိုင်းလာခေါင်းဆောင်တွေနဲ့ဝါတပ်ဖွဲ့ခေါင်းဆောင်တွေကနေတွေ့ဆုံညှိနှိုင်းခဲ့ရမှာမိုင်းလာတပ်ဖွဲ့ဝင်တွေကိုပြန်လည်လှုပ်ပေးခဲ့ပြီးစခန်းနဲ့လက်နက်တွေကိုတော့ဝါတပ်ဖွဲ့တွေကနေထိန်းသိမ်းသားစေလို့ကျန်းတန်တော်စစ်သတင်းအတီတာချုပ်စိုင်းမင်းကအခုလိုဆက်ပြောပါတယ်
တပ်မဟာမူပေါအိုက်ပန်းကဒါကအထက်အမိန်ရလာရတာဖြစ်တယ်အထက်မိန်မရလို့ရှိရင်တော့တန်းထုတ်ပြန်လို့မရဘူးလို့ညွှန်ကြားတယ်ဖမ်းဆီးထားတဲ့လူ152ဦးကိုအလုံးပြန်လွတ်ပေးတယ်လမ်းမပေါ်မှာရှိတဲ့ကိတ်စခန်းတစ်ခုကိုမင်းသားဖက်ကိုပြန်လွှဲပေးတယ်ဒါနဲ့အရေးပါတဲ့တပ်စခန်းကြီးနှစ်ခုတော့အခုထက်ထိပြန်လွှဲပေးတာတွေမရှိသေးဘူ
း UWSA ဝါတပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တို့ဟာ2009ခုနှစ်မြန်မာတပ်မတော်ကနေနယ်ခြားစောက်တပ်အတွင်ပြောင်းဖို့ဖိအားပေးစဉ်ကနယ်မြေလုံခြုံရေးအတွက်ပူးတွဲလှုပ်ဆောင်သွားဖို့သဘောတူညီမှုတွေရှိခဲ့တယ်လို့စစ်ရေးမဟာမိတ်အဖွဲ့တွေလည်းဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာ23ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြီးစီးခဲ့ပေမဲ့တိုင်းရင်းသားဒေသတွေမှာစစ်ရေးသိမ်းမှမှုတွေရှိနေစေလည်းဖြစ်ပါတယ်အထူးသဖြင့်ကချင်းပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတိုင်းရင်းသားချင်းချင်းကြားမှာဖြစ်ပွားတဲ့စစ်ရေးသိမ်းမှမှုတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဟသာတစ်ခုလိုဖြစ်နေပါတယ်ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံအများပြားဟာလည်းစစ်ဘေးသိမ်းရှောင်နေရတယ်လို့ဒီစစ်ဘေးထုတ်ခတဲ့အရေးကိစ္စဟာအနေဒီအစိုးရတည်နေတဲ့ဖြည့်ရှင်းမှုခက်ခဲနေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ